ဩဂုတ်လ17ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံကို၄ရက်ကြာလာရောက်လည်ပတ်နေတဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဝန်ကြီးမစ္စတာဆုံထောင်းကစစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေကိုတွားရောက်တွေ့ဆုံခဲ့တာဟာဗိုလ်ချုပ်မှုကြီးအနေနဲ့မြန်မာနိုင်ငံရေးမှာအရေးပါတဲ့အခမ်းအကဏ္ဍမှာရှိနေသေးတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီကအသိအမှတ်ပြုရာရောက်တယ်လို့မြန်မာနိုင်ငံရေးအကဲခတ်တွေကပြောပါတယ်မြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးအခြေအနေတိုးတက်မှုဟာအရေးကြီးဆုံးအဆင့်မှာရောက်ရှိနေကြောင်းနဲ့တရုတ်နိုင်ငံရဲ့အုပ်ချုပ်မှုအတွေ့အကြုံတွေကိုလည်းမြန်မာဘက်ကနောက်ထပ်လေ့လာဖို့လိုအပ်နေကြောင်းဗိုလ်ချုပ်မှုကြီးတန်းရွှေကနိုင်ငံတကာရေးရာဝန်ကြီးနဲ့တွေ့ဆုံစဉ်မှာလည်းပြောကြားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးတိုးတက်ဖွံ့ဖြိုးအောင်နှစ်ပေါင်းများစွာကူညီပံ့ပိုးခဲ့တဲ့အိမ်နီးချင်းမိတ်ဆွေနိုင်ငံဖြစ်ကြောင်းဗိုလ်ချုပ်မှုကြီးတန်းရွှေကတွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ဒါအပြင်ကဏ္ဍပေါင်းစုံမှာလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးခိုင်မာဖို့နဲ့တရုတ်ရဲ့အုပ်ချုပ်ရေးအတွေ့အကြုံတွေကိုလည်းမြန်မာအနေနဲ့နောက်ထပ်လေ့လာဖို့လိုအပ်ကြောင်းပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအခြေအနေတိုးတက်ဖို့အခုအချိန်ဒီဟာအရေးကြီးတဲ့အဆင့်မှာရောက်နေကြောင်းနဲ့တရုတ်အစိုးရအနေနဲ့နိုင်ငံရေးအင်အားစုအသီးသီးနဲ့ဆက်လက်ပြီးတော့ရင်းနှီးနှီးဆက်ဆံတဲ့အပေါ်မှာသူ့အနေနဲ့လေးစားမိကြောင်းဗိုလ်ချုပ်မှုကြီးတန်းရွှေကပြောကြားခဲ့တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကတော့ဒီတွေ့ဆုံမှုဟာမြန်မာနိုင်ငံရေးအပြောင်းအလဲဖြစ်စဉ်မှာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အရေးပါမှုကိုတရုတ်ဘက်ကတရားဝင်အသိအမှတ်ပြုလိုက်တဲ့သဘောဖြစ်တယ်လို့တိုက်ရိုက်လေးလိုက်အစီအစဉ်မှာအခုလိုတုံ့တက်ခဲ့ပါတယ
်။အဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့တိုက်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကတုံ့တက်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းအလဲမှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေရဲ့အခန်းကဏ္ဍဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီအနေနဲ့တရားဝင်အသိအမှတ်ပြုလိုက်တဲ့အဘောမျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။နောက်ပြီးတော့အခုနောက်ပိုင်းမှာဒီတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တဦးကိုဗိုလ်ချုပ်မှုကြီးအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါသူ့အတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံကြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနစ်ပါတီရောတရုတ်သတင်းမီဒီယာတွေရောဟာနေမကူးခင်အနည်းငယ်သတင်းထုတ်ပြန်တာတွေကိုကြည့်နေဆိုရင်အဲ့ဒီနောက်ွယ်မှာအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
စစ်ဖက်အရာရှိဟောင်းဘုံမူဟောင်းဥအောင်နေထွေရဲ့အမြင်ကတော
့ဗိုလ်ချုပ်မှုကြီးတန်းရွှေကိုတိုင်လည်းဒီနေ့အထိကပါပဲဖြစ်ဖြစ်ကျွန်တော်တို့သိရတော့ဒီဗိုလ်ချုပ်မှုကြီးမရောက်နိုင်ဘူးဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ဩဇာအရေးအောက်မှာပဲရှိနေတော့မှာဖြစ်ပါတယ်ဆိုတော့ဗိုလ်ချုပ်မရောက်နိုင်ဘူးဘုရားတရှိလုတ်ခဲ့တာတွေကိုအဲဖြတ်ဖို့တကူသူ့အနေနဲ့လုတ်ခဲ့မရှိတော့လုတ်လို့လည်းရမယ်အနေနဲ့မျိုးကျွန်တော်တို့မရှိသေးတဲ့ကြောင့်မို့တရုတ်ဘက်ကတော့ message ပေးချင်တာကတော့ဒီတမတော်နဲ့ပတ်သက်ပြီးတော့ဒီငင်းငင်းကိစ္စတွေကိုကျွန်တော်တို့ငင်းငင်းငါဖြစ်ဖို့တကူဒီဘုရားမူကြီးတန်းရွှေရုပ်ဘက်ကပြီးတော့မှဒါဘုရားမူကြီးတန်းရွှေကိုပြောမှမင်းအောင်လည်းလုတ်ပါဦးကွာဘုရားကြီးမင်းအောင်လည်းလုတ်ပါဦးဒါငင်းငင်းကိစ္စကိုကျွန်တော်တို့ပြောနိုင်ပါတယ်အလားတူပဲဒီမျိုးစုံကိစ္စကဗိုလ်ချုပ်မှုကြီးတန်းရွှေကိုယ်တိုင်သဘောတူခဲ့တဲ့ကိစ္စ။ဒါဒီဒါ test pipeline ရထားတာကိစ္စကြီးဟာဒါတွေကိုဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့ဘယ်လိုသဘောထားမလဲဆိုတဲ့ဥစ္စာကိုလည်းတရုတ်ဘက်ကလာပြီးတော့မှတိခောက်တဲ့အနေမျိုးရှိတယ်လို့ကျွန်တော်ထင်တယ်ဗျ။
ဒီတွဲဆုံမှုနဲ့ပတ်သက်လို့တရုတ်မြန်မာဆက်ဆက်ရေးကြွမ်းကျင်သူတရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စောကသူ့ရဲ့အမြင်ကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာအခုလိုပြောဆိုခဲ့ပါတယ်။
အစပိုင်းလေးကသူတို့ကကြည့်ရတာဟိုဘိုးချုပ်မူကြီးသားရှင်နဲ့ရောအဲဦးသိန်းစိန်နဲ့ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တော့နော်စီးပွားရေးလုပ်ငန်းတွေပါလေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီအရေးလေးနာဖာခစ်တို့နာဝတာခစ်တို့ပါအဲဒီကမ္ဘာလုံးကဝိုင်းပိတ်ဆို့နေတဲ့အခါမှာတရုတ်ကလည်းသူတို့ကကာကွယ်ပေးထားတယ်ဖြစ်တော့အဲ့တော့အဲ့ဒီဟာကိုအပြန်အလှန်ခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောတော့ပဲရှိပ
ါဝင်းကြီးမစ္စတာဆုံထောင်းဦးဆောင်နဲ့တရုတ်ကွန်မြူနစ်ပါတီကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံတိုင်းဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်အပါအဝင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌသမရဟောင်းဦးသိန်းစိန်ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေလာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်